နိုင်ငံရေးမတည်ငြိမ်တာနဲ့အထွေထွေကုန်စည်နှုန်းကြီးလာတာကြောင့်နိုင်ငံအတွင်းအထည်ချုပ်စိတ်ယုံ20လောက်အခုလထဲမှာရန်နာသွားပြီလို့လူ့သမားအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်နောက်ထပ်လည်းယာယီနားဖို့ပြင်ဆင်နေတဲ့စိတ်ယုံတွေကလည်းအများအပြားရှိနေပါတယ်ရခိုင်ကလာတဲ့ဒီသတင်းကိုတော့ကုညင်းညာကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာမတ်လတဲ့လျှက်စစ်မီးအလုံးလောက်မရတာမီးလာချိန်မှမှန်တာတွေကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်အထည်ချုပ်စိတ်ယုံပေါင်း20ကျော်လောက်အခုလာတဲ့ရန်နာလိုက်ရပြီအများစုကတော့ရန်ကုန်ဆက်မှုဆောင်တွေကစိတ်ယုံတွေဖြစ်တယ်လို့လုံသမားတမကတခုရဲ့တာဝန်ခံက VOA ကိုပြောပါတယ်အောက်ခြေလုံသမားတမကအဖွဲ့အစည်းတွေစီကစုဆောင်းထားတဲ့အချက်လက်ကိုကိုကာဗီသူကပြောတာပါ
နှစ်ကျေလောက်ပိတ်သွားတယ်ဆိုတဲ့ဥစ္စာမျိုးကတော့ဒီလအတွင်းမှာလို့တော့သူပြောတယ်အာနာဒိန်ကြီးလေးကဆိုလို့ရှိရင်တော့ကျွန်တော်တို့တင်းနဲ့ချီပြီးတော့အလုံးလက်မဲ့ဖြစ်သွားပြီဆိုတဲ့ဟာမျိုးကတော့သိကြတယ်ပေါ့နော်ရန်ကုန်မှာတော့အများစုပိတ်ကုန်တာပေါ့နော
်လက်ရှိအခြေအနေမှာဌာနဆိုင်ရာဘက်ကလည်းစက်ရုံပိတ်သိမ်းတာတွေနဲ့ပတ်သက်ပြီးတရင်မထုတ်ပြန်တာကြောင့်မြေပြင်ကစုဆောင်းထားတဲ့အချက်လက်တွေကိုပဲအလုံးသမားအဖွဲ့တွေကကိုးကားနေရတာပါဒီလိုအထည်ချုပ်စက်ရုံတွေရန်နာရတာဟာရဲ့စင်ဒီအလုံးလောက်မရတာကြောင့်လို့သွေးစည်းညင်ညွတ်သောတပ်မကများအဖွဲ့ချုပ်ကဒေါ်မျိုးအေးက VOA ကိုပြောပါတယ
်အဓိကတော့ရဲ့စင်ဒီတက်တောက်တာဖြစ်ပေါ်များတယ်အစကလည်းရဲ့စင်ဒီတက်တောက်တယ်ဒါပေမဲ့စီသေးတွေကဒီမြင့်တယ်ဆိုပေမဲ့အခုတော့မမြင်ဘူးပေါ့အခုကျတော့ဒီထက်မောင်းရတဲ့အခြေအနေတွေသူလည်းမကိုက်တာတွေဖြစ်သွားပါတော့နောက်တစ်ခါကကျတော့လေဒီ export ထွက်တာတို့ပါလို့အခြားရရပေါ့နော်နိုင်ငံရေးမတည်ငြိမ်တဲ့ခါကျတော့စီးပွားရေးလည်းကျဆင်းလာတာပေါ့
အလဲလဲအထည်ချုပ်စက်ရုံတရုံမှာအလုံးသမား900လောက်ရှိပါတယ်စက်ရုံကြီးတွေမှာတော့အလုံးသမား1000နဲ့2000ကျားရှိရပါစက်ရုံပိတ်လို့အလုံးလက်မဲ့ဖြစ်သွားသူတွေကတော့ရရအလုံးတွေဝင်လုပ်ပြီးစားဝတ်နေရေးကိုဖြည့်ရှင်းနေရပါတယ
်တက်ရှင်လို့တစားတော့နေကြတာလေဟိုအထည်ကျုံးကမရအောင်ဆိုလို့ရှိရင်စားလုံးတွေကြောင်းကြတာပေါ့ပလင်းစီလုံးကြတယ်ဒီအစားတွေမျိုးခေါ်တဲ့အလုပ်တွေအကုန်လုံးကိုတိုးပွေလုံးကြတယ်နောက်လည်းတခြားပေါ့ဗျာပြောရမယ်ဆိုလို့ရှိရင်တော့ဟိုသူများမလုပ်ချင်တဲ့အလုပ်တွေပေါ့နော်အဒီအလုပ်တွေလည်းလုံးကြတာပေါ့
2021နှစ်စကနေဒီဇင်ဘာလအထိစက်ရုံပေါင်း140လောက်ယာယီပိတ်ထားပြီးအထည်ချုပ်စက်ရုံ64ရုံကတော့အပြီးပိတ်သွားရတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့အချက်လက်ကိုကိုးကားပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ် CTUM ကဒေါ်ခိုင်စာအောင်က VOA ကိုပြောပါတယ်ပြည်မြစက်ရုံပေါင်း200ကျော်ကအလုံသမားတွေအလုံးကိုင်ဆုံးရှုံးနေတာပါဒါမဲ့လားတွေမှာလျှက်စစ်မီမရတာကြောင့်လုပ်ငန်းတွေလဲပတ်ဖို့အခက်အခဲဖြစ်နိုင်တဲ့အကြောင်းနောက်ထပ်လည်းရန်နာရဲ့စက်ယုံတွေရှိလာနိုင်ပြီးလဲပတ်မဲ့စက်ယုံတွေကတော့အလုံသမားအရေးအတွက်နဲ့လာစာလျှော့ချတာအလုံပိတ်ရက်နဲ့ခွင့်ရမပေးတာစတဲ့အကျိုးမြတ်ကြံနိုင်မဲ့နီးလန်းတွေကိုအလုံရှင်တချို့ကတုံးလာနိုင်တယ်လို့သူကခန့်မှန်းထားပါတယ်ခင်ဗျာ